ဇွန်လ19ရက်နေ့မှာကြားရောက်တဲ့ပြည်ပခါရေးကြားလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာမြန်မာနိုင်ငံကစစ်ပွဲတွေတွင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုနဲ့ကျူးလွန်သူတွေကိုအရေးယူဖို့ကရင်လူအခွင့်အရေးအဖွဲ့ KHRG ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းပြည်ပခါဆက်ဆက်လိမ်အကြမ်းဖက်မှုတွေတိုးလာနေကြောင်းလည်းအဲ့ဒီဖွဲ့ကထောက်ပြပါတယ်။ဖာဘွန်ကနေမှာ2023ခုနှစ်တုန်းကဖြစ်ခဲ့တဲ့စစ်ကောင်စီရဲ့ချင်းမြန်တိုင်းခမရ340ကတက်ချက်ကြီးတူကသက်9နှစ်အရွယ်မိန်းကလေးငယ်တူကိုလိမ်မိုင်းဆိုင်ရာစော်ကားခဲ့တဲ့ဖြစ်စဉ်ကိုထုတ်ပြန်ချက်ထက်မှဥပမာပေးထားပြီးစစ်တပ်စခန်းတွေအနီးနေထိုင်ရတဲ့မိသားစုတွေရင်ဆိုင်နေရတဲ့အကြောက်တရားနဲ့မလုံခြုံမှုတွေကိုဖော်ပြထားပါတယ်။အလားတူဖြစ်ရတဲ့နေတူအဲ့ဒီအမှုမှာလဲကျူးလွန်သူကိုအေးအေးယူနိုင်ခြင်းမရှိဖြစ်နေတာကိုထောက်ပြထားပြီးစစ်တပ်ကောင်းဆောင်တွေကိုဥပဒေအရအေးအေးယူနိုင်ရင်းနဲ့ကျန်းဖက်ခံရသူတွေကိုအကူအညီပေးရင်နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြည်ပကအတွင်းလိင်အကျန်းဖက်မှုပပျောက်ရေးနှင့်တဝန်လွာထဲမှာလဲကမ္ဘာတော်မှာတုံ့လှုပ်ခြောက်ခြားပွဲဖြစ်ရတွေဖြစ်ခဲ့ပေမဲ့ကျူးလွန်သူတွေဟာအပြစ်ပေးခံရမှုကနေကင်းလွတ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာ။